ဂါဇာဒေသမှာပါလက်စတိုင်းဆန္ဒပြပြီး60ထဲမှနေတည်ဆုံးခဲ့ရတဲ့အစ္စရေးစစ်တပ်ရဲ့နှိမ်နှင်းမှုနဲ့ပတ်သက်လို့ကုလသမဂ္ဂလူမျိုးရေးကောင်စီမှအင်္ဂါနေ့ကဆွေးနွေးခဲ့ကြပါတယ်။ပါလက်စတိုင်းပြည်သူတွေကိုအစုလိုက်ကြုံလိုက်တတ်ဖြတ်မှုလို့ပါလက်စတိုင်းဘက်ကအစ္စရေးကိုအပြစ်တင်ပါတယ်။အစ္စရေးဘက်ကတော့သူတို့ရဲ့ပိုင်နယ်ကိုကာဝေးလာဖြစ်တယ်လို့တုံ့ပြန်ခဲ့ပြီးပါလက်စတိုင်းဆန္ဒပြသူတွေတည်ဆုံးခဲ့ရမှုနဲ့ပတ်သက်လို့ဟားမတ်စ်ကိုအပြစ်တင်ရမယ်လို့တုံ့ပြန်ခဲ့ပါတယ်။အငင်းပေါ်စရာဂျေရုရှလင်မြို့မှာအမေရိကန်တိုင်ယုံဖွင့်လိုက်တဲ့အတွက်အကြမ်းဖက်မှုနဲ့ပတ်သက်လို့အမေရိကန်ကတော့ကာကွယ်ပြောဆိုခဲ့ပါတယ်။အပြည့်စုံကိုမတ်စုမြတ်မုံကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင
်ဗျာ။ပါလက်စတိုင်းနဲ့အစ္စရေးပိုင်နယ်ကြားခြံစည်းရိုးတာချတဲ့ဂါဇာဒေသမှာဒီနေ့လနေ့ကပါလက်စတိုင်းတွေရဲ့ဆန္ဒပြမှုကိုအစ္စရေးစစ်တပ်ကလက်နက်အင်အားသုံးမြင့်နှင်းခဲ့တဲ့အတွက်ခလီးငယ်တွေအပါအဝင်ပါလက်စတိုင်း60ထဲမှနေတည်ဆုံခဲ့ပါတယ်။2000ကျော်လဲထိခိုက်ဒဏ်ရာရခဲ့တဲ့ပြစ်ခတ်နိုင်နေမှုအပေါ်နိုင်ငံတကာကအစ္စရေးကိုဝေဖန်ပြစ်တင်ခဲ့ကြပါတယ်။အစ္စရေးတို့ကတော့ဟားမတ်စ်အဖွဲ့ကဆန္ဒပြသူတွေကိုအကာအကွယ်ယူပြီးသူတို့နယ်စပ်ကိုတိုက်ခိုက်ဖို့ကြိုးစားတဲ့အတွက်အစ္စရေးတပ်တွေကအကာအကွယ်တိုက်ခိုက်ခဲ့တာလို့ပြောပါတယ်။2014ခုနှစ်အစ္စရေးပါလက်စတိုင်းစစ်ပွဲတွေကဆိုရင်ပါလက်စတိုင်းတို့ထိခိုက်ပေးဆုံးမှုအများဆုံးပဋိပက္ခနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှအင်ကာနီကဆွေးနွေးခဲ့ကြပါတယ်။ထိဆုံးခဲ့သူတွေအတွက်ခေတ္တညင်သက်ပြီးဆွေးနွေးပွဲကိုစတင်ခဲ့တာမှအရှိန်အဝိုင်းဒေသငင်းငယ်ရေးလုပ်ငန်းစဉ်ဆိုင်ရာအထူးညှိနှိုင်းရေးမှူးနီကိုလေမလာဒင်နော့ဖ်ကဂါဇာမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုကိုအပြစ်တင်ခဲ့ပါတယ
်။ Israel has the responsibility to celebrate its use of force, to not use lethal force except as a last resort.
အစအမီရဲ့ကြောက်ရွံ့တော်မဲ့ချင်းချောင်းမှုနဲ့အကြီးအကျယ်ထိခိုက်ဒဏ်ရာရတဲ့အခြေအနေမျိုးမရောက်ဘူးဆိုရင်ဣသရေလကတည်စင်ထန်တဲ့လက်နက်မျိုးမစုံဖို့တောင်းဝန်ရှိပါတယ်။ကိုယ်နဲ့ဆက်ကိုကာကွယ်ရမှာဖြစ်တယ်နဲ့တူညီတဲ့အတိုင်းအတာနဲ့သာတုံ့ပြန်ရမှာပါ။အဖက်ဆုံဆုံရတဲ့ထိရအတွက်ဆုံဆမ်းမှာဖြစ်ပါတယ်ဂါဇာရီတာကိုဆယ်စုနှစ်ကျော်ထိ ंछ ုပ်ထားခဲ့တဲ့ဟားမတ်စ်အဖွဲ့အနေနဲ့လည်းဆန္ဒပြသူတွေကိုအကာအကွယ်ယူပြီးနေဆက်ချင်းစီယုံမှာဘုံထောင်ဂျန်ဆာတာမျိုးမလုပ်သင့်ပါဘူ
းဂါဇာမှာပါလက်စတိုင်းတို့တည်ဆုံခဲ့ရတာနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာပါလက်စတိုင်းအမြဲတမ်းကိုယ်စားလှယ်ရီယက်မန်ဆောကတော့အစ္စရေးတို့ရဲ့အစုလိုက်အပြုံလိုက်စက်ပြတ်မှုလို့ဖော်ပြပြောဆိုခဲ့ပါတယ
်စိုက်ဒါရိုင်းစနဒိုမဂျလစ်အလ်အမ်နီအီလာလ်အမန်
နိုင်ငံကငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချင်းချောက်နေတဲ့အကဲဆက်တဲ့ပြဿနာကိုလုံခြုံရေးကောင်စီကအချိန်မဆိုင်မဲ့ဖြေရှင်းပေးဖို့ကျွန်တော်တို့တောင်းဆိုပါတယ်။ပါလက်စတိုင်းပြည်သူတွေအပေါ်မှာအထူးသဖြင့်အခုဂါဇာမှာအစုလိုက်ကြုံလိုက်တပ်ဖြတ်နေတာတွေရပ်သွားအောင်လုံခြုံရေးကောင်စီအနေနဲ့အမြန်ဆုံးဆောင်ရွက်ပေးရပါလိမ့်မယ်
။အစ္စရေးဘက်ကတော့ဆန္ဒပြသူတွေကခြံစည်းရိုးကြော်ပြီးတော့အစ္စရေးဘက်ဝင်ဖို့ကြိုးစားခဲ့လို့သူတို့နယ်နိမိတ်ကိုကာကွယ်ခဲ့တာဖြစ်ပြီးဂါဇာဒေသမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုနဲ့ပတ်သက်လို့သူတို့ကိုအပြစ်မတင်တင်ဘူးလို့တုံ့ပြန်ပါတယ်။ဂါဇာကမ်းမြောင်ဒေသကိုထိန်းချုပ်ထားတဲ့လက်နက်ကိုင်ဟားမတ်စ်အဖွဲ့ရဲ့အပြစ်လို့ကုလသမဂ္ဂဆိုင်ရာအစ္စရေးအမြဲတမ်းကိုယ်စားလှယ်ဒန်နီဒန်နွန်ကပြောပါတယ်
။ We know that some of the casualties are terrorists. And by the way, we regret every casualty.
ဒီဆုံးသူတို့ကအကြမ်းဖက်သမားတွေလို့ကျွန်တော်တို့သိထားပါတယ်။ထိခိုက်ဒေဆုံးမှုတိုင်းအတွက်ကျွန်တော်တို့ဝမ်းနည်းပါတယ်။ပုံတွေမြင်ရတော့ကျွန်တော်တို့စိတ်မကောင်းပါဘူးဒါပေမဲ့အဲ့ဒီသူတွေဟာဟားမတ်စ်ရဲ့အတုံးချမှုကိုခံကြရတာပ
ါအစ္စရေးကိုသိမ်းပိုက်ထားတဲ့နေရာကိုပါလက်စတိုင်းတို့ကိုပြန်ပေးဖို့ဂါဇာနယ်စပ်မှာပါလက်စတိုင်းတို့ကလုံခဲ့တဲ့သတင်း6ပတ်လောက်ထဲကဆန္ဒပြနေကြတာပါအငင်းပွားစရာဖြစ်နေတဲ့ဂျေရုရှလင်မှာအမေရိကန်တန်ယုံတင်းလာနေကဖွင့်လှစ်ခဲ့လို့ဂါဇာမှာအခုလိုသွေးထွက်တန်ယုံပဋိပက္ခဖြစ်ခဲ့တာဆိုတဲ့ပြောဆိုမှုတွေကိုကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးနီကီဟေလီကပယ်ချခဲ့ပါတယ်ခုလိုပဋိပက္ခဖြစ်နေတာတွေအားလုံးကအီရန်အစိုးရကြောင့်လို့လုံခြုံရေးကောင်စီကိုအခုလိုပြောကြားခဲ့ပါတယ
် In recent days Hamas terrorists backed by Iran have incited attacks against Israeli security forces and infrastructure
အစ္စရေးလုံခြုံရေးတပ်ဖွဲ့တွေနဲ့အဆောက်အုံတွေပေါ်အီရန်ကျောတောက်နောက်ဆံပေးထားတဲ့ Hamas အကြမ်းဖက်တွေကဒီရက်ပိုင်းတွင်မှာပဲတိုက်ခိုက်ဖို့အတွက်လှုံ့ဆော်မှုတွေလုပ်ခဲ့ပါတယ်ဒီပုံမှာကျွန်တော်တို့အာရုံစိုက်ထားတယ်ပါတယ်ဖြစ်နေတာတွေအားလုံးကိုကြည့်ရင်အီရန်အစိုးရကမတိမငင်ဖြစ်အောင်လုပ်နေတာကြောင့်ဒါပဲဖြစ်နေတာပါ
။အင်ဂါနီကဂါဇာမှာတော့တိကျနေတဲ့ကတည်ဆုံသွားတဲ့ပါလက်စတိုင်းတွေရဲ့အတုပအခမ်းအနားကိုထောင်ထဲချီတက်ရောက်ခဲ့ကြပါတယ်။အစ္စရေးနဲ့နေဆက်မှာလည်းဆန္ဒပြမှုတချို့ရှိနေတဲ့တင်းနာနေကတော့အင်အားမများခဲ့ပါဘူး။ဆန္ဒပြသူတချို့ကအစ္စရေးဘက်ကိုဂဲရီနဲ့ပစ်ပေါက်မီးရှို့တာတွေလုပ်ခဲ့ကြတယ်လို့အစ္စရေးဘက်ကလည်းမျက်ရည်ယိုဘုံးတွေနဲ့ပြန်ပစ်ခဲ့ပါတယ်။တင်းနာနေတော့ကအစ္စရေးနိုင်ငံတည်ထောင်တဲ့နေ့ပြစ်ပတ်လည်နေ့ဖြစ်ပါတယ်။အစ္စရေးနိုင်ငံတည်ထောင်လိုက်တဲ့အတွက်အစ္စရေးပိုင်နဲ့အဖြစ်သတ်မှတ်လိုက်တဲ့နေရာတွေကနေပါလက်စတိုင်း9သိန်းကျော်နှင်ထုတ်ခံခဲ့ရပါတယ်။အဲဒီအတွက်ပါလက်စတိုင်းတို့ကလည်းကပ်ဘေးကျောက်တဲ့နေလို့အဓိပ္ပာယ်ရတဲ့နက်ကဘာနေကိုသတ်မှတ်ခဲ့ပါတယ်။အင်္ဂါနေ့ကကျောက်တဲ့အနည်း90ပြည့်နက်ကဘာနေအထိမ်းအမှတ်ကိုဂျော်ဒန်ပြည်နောက်ဖက်ကမ်းဒေသအပြင်ဂျော်ဒန်နိုင်ငံ၊လက်ဘနွန်နိုင်ငံတွေမှလည်းကျင်းပခဲ့ကြပါတယ်။